ူရကီနိုင်ငံမှာစစ်တပ်အစိပ်ပိုင်းတချို့ရဲ့အာဏာသိမ်းကျိုးပန်းမှုကြာရှုံးသွားပြီးတဲ့နောက်သမ္မတအာဒိုဂန်ရဲ့တံပြန်နှိမ်နင်းမှုတွေဟာလင်းနဲ့လွန်ကဲလာပြီလို့နိုင်ငံတကာကသုံးသပ်နေကြပါတယ်။အာဏာသိမ်းကျိုးပန်းမှုကိုနောက်ွယ်ကကြိုးကန်ခဲ့တယ်လို့ဆွဆွဲခံရသူဖက်ဒလာဂူလန်နဲ့ပတ်သက်တဲ့လူတွေအသင်းဖွဲ့တွေလူမှုအဆောက်အုံတွေဟာအဓိကပြင်းထန်ဖြစ်နေပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံချို့ကဂူလန်နဲ့မကင်းဘူးဆိုတဲ့အကြောင်းတွေလုပ်ငန်းတွေကိုပိတ်ပစ်ဖို့တူရကီအစိုးရကလမ်းကြောင်းပေးနေပါတယ်။ VOA သတင်းနောက်တွေရဲ့သတင်းပေးပို့ချက်တွေနဲ့မြန်မာမီဒီယာတွေကိုအခြေခံပြီးဦးကျော်စံသားကပြောပြမှာပါ။
တူရကီနိုင်ငံမှာသမ္မတအာရဝန်အရေးပေါ်အခြေအနေသုံးလကြီးညာပြီးတဲ့နောက်ထောင်နှင်းချီရဲ့ပုဂ္ဂလိကစာသင်ကျောင်းတွေလူမှုဝန်ထမ်းစေနာဝန်ထမ်းအဖွဲ့အစည်းတွေများစွာကိုပိတ်ပစ်လိုက်ပါတယ်။တန်တရားရှိသူတွေကိုရုံးမတင်ပဲအရင်ကဆိုရင်၄ရက်ပဲထိန်းသိမ်းခွင့်ရှိခဲ့ရတာအခုခါရေပေါင်း30အထိထိန်းသိမ်းဖမ်းချုပ်ထားနိုင်ပါတယ်။အခုလိုအပိတ်ခံရတဲ့ကျောင်းတွေစင်းအဖွဲ့တွေအထက်မှာသမ္မတအာရိုဂန်ကအာဏာသိမ်းဖို့ကြိုးပမ်းမှုနောက်ွယ်ကကြိုးကင်ခဲ့တယ်လို့ဆွဆွထားတဲ့ဖက်တူလာဂူလန်နဲ့ဆက်သွယ်နေတဲ့အဖွဲ့အစည်းတွေပါဝင်ပါတယ်။ဖက်တူလာဂူလန်ဟာတူရကီကမွတ်စလင်တရားဟောဆရာတူဖြစ်ပြီး1999ခုနှစ်ကအမေရိကန်ပြည်ထောင်စုမှနေထိုင်သူဖြစ်ပါတယ်။အခုအာဏာသိမ်းမှုနဲ့သူဘာမှဆက်ဆက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။အခုတော့တူရကီဆိုတာနိုင်ငံတကာမှာရှိတဲ့ဂူလန်ရဲ့အဆက်အနွယ်ကြောင်းတွေအဖွဲ့အစည်းတွေကိုပါပိတ်ပစ်အောင်ဖိအားပေးတဲ့သဘောတွေတွေ့လာရပါတယ်။အာဖရိကတကဆိုမာလီနိုင်ငံကတော့တူရကီအနာသိမ်းပွဲကြာဆုံးသွားပြီဆိုကြတဲ့ကဂူလန်ရဲ့လုပ်ငန်းတွေအလုံးကိုပိတ်ပစ်ခဲ့ပါပြီ။ပါကစ္စတန်နိုင်ငံဟာဆိုရင်ဂူလန်နဲ့ဆက်သွယ်တဲ့ကုသရေးဝန်ကြီးအဖွဲ့အစည်းတွေကြောင်းတွေတက္ကသိုလ်တွေအများကြီးရှိနေကြတာနှစ်ပေါင်း20ရောက်ရှိခဲ့ပါပြီ။ထောင်နှင်းချီရဲ့ပါကစ္စတန်ကျောင်းသူကျောင်းသားတွေဟာဒီတက္ကသိုလ်တွေကျောင်းတွေမှာတက်ရောက်နေကြတာပါ။တူရကီနဲ့ပါကစ္စတန်နိုင်ငံတို့ဟာအစဉ်အလာမိတ်ဆွေနိုင်ငံတွေဖြစ်ကြပါတယ်။ဒါကြောင့်လဲတူရကီမှာအာဏာသိမ်းကြိုးပမ်းမှုကိုပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရီဖ်ကစောစောစီးရှုတ်ချပြီးသမ္မတအာဒူဂန်ကိုလုံးဝထောက်ခံကြောင်းကြေညာထားခဲ့ပါတယ်။ဆိုတော့အခုကအာဒူဂန်အစိုးရရဲ့တောင်းဆိုချက်တွေအတိုင်းတက္ကသိုလ်တွေကျောင်းတွေကိုပိတ်ပစ်မဲ့ကိစ္စလိုက်လျောမလားဆိုတဲ့မေးခွန်းကိုမေးတဲ့အခါမှာတော့အမီမဖော်လို့တဲ့ပါကစ္စတန်အရာရှိဂျီတူကဘူးလို့ပြောခဲ့ပါတယ
်။တူရကီဟာကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံပါ။သူတို့ရဲ့စိုးရိမ်မှုကိုတရားဥပဒေပေါင်းအတွင်းကအလေးနဲ့စဉ်းစားရမှာပါ
။တကယ်တော့ဂူလန်နဲ့ဆက်ဆက်နေတဲ့စာသင်ကျောင်းတွေတက္ကသိုလ်တွေကိုလုံးဝပိတ်လိုက်မယ်ဆိုရင်ပါကစ္စတန်အတွက်အခက်ကြုံရနိုင်ပါတယ်။ဒါပေမဲ့တင်းတင်းလျောက်ပတ်တဲ့အဖြစ်တစ်ခုရအောင်ကြိုးစားမယ်လို့သူကဆိုပါတယ်။
တူရကီအစိုးရအနေနဲ့ဒီကျောင်းတွေတက္ကသိုလ်တွေကိုဆက်လက်လည်ပတ်စေမဲ့အဖွဲ့အစည်းတစ်ခုအစီအစဉ်တစ်ခုကိုရွေးပေးစေချင်ပါတယ်ဒီပုံစံနဲ့စီမံအုပ်ချုပ်တဲ့အပိုင်းကိုပုံစံပြောင်းပြစ်နိုင်ပါတယ
်အလားတူသောပဲမြန်မာနိုင်ငံမှာလည်းဖက်တူလာဂူလန်နဲ့ဆက်ဆက်နေတဲ့စာသင်ကျောင်းတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာတူရကီသံမကြီးကပြောကြားလိုက်ပါတယ်ဒါပေမဲ့ဒီအရေးကိုကင်တွယ်ဖို့ကိစ္စကတော့မြန်မာအစိုးရအပေါ်မှာမူတည်နေတယ်လို့ပြောတယ်ဆိုတဲ့အကြောင်းမြန်မာပြည်တွင်းမီဒီယာတွေမှာဖော်ပြထားပါတယ်ကမ်ဘောဒီးယားနဲ့တန်ဇာနီးယားနိုင်ငံတို့ကလည်းတူရကီသမ္မတအာရိုဝန်ရဲ့တောင်းဆိုချက်အတိုင်းဂူလန်နဲ့ပတ်သက်နေတဲ့ဆိုတဲ့အဖွဲ့အစည်းတွေအကြောင်းတွေကိုပိတ်ပစ်ဖို့စဉ်းစားနေတယ်လို့အတိမပြုနိုင်သေးတဲ့သတင်းတွေပေါ်ထွက်နေပါတယ်။တကယ်တော့တူရကီသမ္မတအာရိုဝန်နဲ့မစ္စတာဖက်တူလာဂူလန်တို့ဟာတခါတော့ကမဟာမိတ်တွေဖြစ်ခဲ့ကြပြီးနှစ်ယောက်စလုံးသဘောထားပျော်ပြောင်းတဲ့အစ္စလာမ်အယူအဆကိုအတူညှော်မှန်းခဲ့ကြတာပါ။တူရကီဆိုင်ဆရာနေဒင်းစင်နာကအာရိုဝန်ဟာဘသူနဲ့မှအာဏာခွဲဝေခြင်းသူမဟုတ်တဲ့အတွက်သူတို့နှစ်ဦးခေါ်ပြဲသွားတာဖြစ်တယ်လို့သုံးသပ်ပါတယ်။အခုအခါသမ္မတအာဒိုဝန်အဓိကထားတင်ကြီးနေတာဟာဂူလန်ရဲ့ဩဇာလွှမ်းမိုးမှုရှိတယ်လို့ယူဆခံရတဲ့ပညာတတ်တွေအနောက်တိုင်းဆန်သူတွေဖြစ်ပါတယ်။ဖတ်တူလာဂူလန်ပုံဖော်နေတဲ့အစ္စလာမ်အယူဝါဒဟာခေတ်သစ်ကမ္ဘာနဲ့အံဝင်ခွင့်ကြားရှိတဲ့အယူဆဖြစ်တာကြောင့်ပညာတတ်တွေကနှစ်သက်ကြပါတယ်။ဖတ်တူလာဂူလန်ကိုအမေရိကန်ပြည်ထောင်စုမှနေဖို့ခွင့်ပြုထားတဲ့အတွက်တူရကီလူမျိုးအတော်များများကတော့ဟုတ်စီဖြစ်စေမဟုတ်စီဖြစ်စေအမေရိကန်ပြည်ထောင်စုနဲ့တူရကီကိုပြောင်းလဲဖို့ကြိုးပမ်းတဲ့မအောင်မြင်သောအာဏာသိမ်းဖို့ကြိုးပမ်းမှုတနည်းနည်းဆက်ဆက်နေတယ်ယူဆနေကြပါတယ်ခင်ဗျာ